မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာပထမဆုံးတင်ပြချင်တာကတော့ကချင်ပြည်နယ်ဗမော်မြို့နယ်ကပုဂ္ဂလိကစက်မှုလုပ်ငန်းရှင်တယောက်ပြို့လာတဲ့စာပါ RFA ရေကျွန်တော်တို့လုပ်ငန်းရှင်အနေနဲ့စံစက်လုပ်ငန်းလုပ်ကင်ဖို့ဒီပါဝါမီတာတို့ Transformer တို့ကိုလျှက်စစ်ဌာနကိုသွားလျှောက်ရင်စက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနမှာစက်မှုမှတ်ပုံတင်လျှောက်ထားစေဖြစ်ကြောင်းထောက်ခံစာပါမှလျှောက်လို့ရပါတယ်အဲ့လိုထောက်ခံစာယူရင်မမော်ခရိုင်စက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနခရိုင်ဦးစီးမှုကဒီထောက်ခံစာအတွက်3000ကျပ်တောင်းပါတယ်တဲ့ကျွန်တော်တို့လုပ်ငန်းရှင်တွေကအခက်အခဲကြောင်းမှစီးပွားရှာနေရတာပါစက်မှုမှတ်ပုံတင်အသစ်လုပ်ရင်လဲဒီလိုင်စင်ကအတွက်လုပ်ငန်းကြီးကို6000ခွဲတစ်နှစ်တစ်ခါသက်တမ်းတိုးအတွက်ဆိုရင်လဲလုပ်ငန်းကြီးအတွက်ကို4000-6000တောင်းပါတယ်တဲ့ကျွန်တော်တို့မှဘာမှမသိပဲတောင်းတိုင်းပေးနေရပါတယ်ခရိုင်ဦးစီးမှုကတော့ကလည်းတက်တန်းတိုးကြီးကိုဖုံးဆက်ပြီးတော့အတင်းတောင်းနေတာပါတဲ့ဒီလိုလုပ်နေတာတွေကိုကျွန်တော်တို့လုပ်ငန်းရှင်တွေအနေနဲ့သိမခံနိုင်တာကြောင့် RFA ကနေတဆင့်တင်ပြပေးဖို့မြစ်တာရက်ခံပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ကမ်ပိုက်တီနေဆက်ဂိတ်မှာနေဆက်သွာလာခွင့်လက်မှတ်လုပ်ပေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးပြောပြလာတဲ့စာကိုတင်ပြပါမယ်ပေးပို့သူကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကမ်ပိုက်တီမြို့မှာလက်ရှိရောက်နေတဲ့သူပါဒီကမ်ပိုက်တီမြို့မြမတရုတ်နေဆက်ဂိတ်မှာနေဆက်ဖြတ်တန်းသွားလာခွင့်လက်မှတ်စာအုပ်အနီတွေကိုအေဘီလာလယ်ပိုင်းမှာစပြီးတော့ထုတ်ပေးပါတယ်တဲ့မေလ12ရက်နေ့မှာတော့စာအုပ်အနီထုတ်ပေးတာကိုရက်လိုက်ပါတယ်ဒါပေမဲ့5ရက်ကြာတော့ဒီစာအုပ်တအုပ်ကိုတသိန်းခွဲကနေ5သိန်းအထိပေးပြီးတော့ပွဲစားတွေနဲ့လုပ်နေရပါတယ်တဲ့စာအုပ်လုတ်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဝကဝန်ထမ်းတွေကိုမေးမြန်းစုံစမ်းတဲ့အခါနောက်5ရက်နေရင်ရမယ်လို့ပြောပေမဲ့ဒီနေ့အထိစာအုပ်တွေကိုတရားဝင်မလုတ်ပေးသေးပါဘူးတဲ့ကမ်ပိုက်တီမြို့မှာစာအုပ်အနီလာလုတ်တဲ့သူတွေကမြန်မာနိုင်ငံအနေနဲ့အရရက်ကပါစာအုပ်လုတ်ပြီးတော့တရုတ်နိုင်ငံကိုဝင်ဖို့ဒီမြို့ကိုရောက်နေတဲ့သူ400နီးပါးရှိပါတယ်။တချို့ဆိုရင်တစ်လနီးပါးကြာနေပါပြီ။တရုတ်နိုင်ငံကိုသွားဖို့ကလည်းစာအုပ်မရကိုဒေတာကိုပြန်မယ်ဆိုပြန်တော့လဲအလုတ်အကင်မရှိတာကြောင့်အခက်တွေ့နေကြပါတယ်။ဒါကြောင့်စာအုပ်အနီလုတ်ပေးတာတွေကိုရပ်ထားမယ်ဆိုရင်လည်းရပ်ထားပြီးတော့လုံးဝမလုတ်ပေးဖို့လုတ်ပေးမယ်ဆိုရင်လည်းအရင်အတိုင်းတရားဝင်လုတ်ပေးတာမျိုးဖြစ်စေခြင်းပါတယ်ဆိုပြီးတော့ပြပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြပို့လို့ရပါမယ်ခင်ဗျာ
။အခုတခါရခိုင်ပြည်နယ်မင်းပြားမြို့နယ်ကျင်းချောင်းကျေးရွာကဒေသခံတအူးရဲ့ပေးစာကိုတင်ပြပါမယ်။ဒီကျင်းချောင်းရွာကစာတင်ချောင်းတွေမှာမုန်တိုင်းကြောင့်ခေါင်မိုးတွေအကုန်လန်သွားပါတယ်။ပညာရေးဌာနကလည်းလာမပြင်ပေးပါဘူး။ဒါပေမဲ့အကြောင်းဖွင့်ရမယ်လို့ကြေညာတော့ဖွင့်လိုက်ရပါတယ်။နေပူတဲ့အချိန်ဆိုရင်နေပူတယ်၊မိုးရွာတဲ့အချိန်ဆိုရင်မိုးရွာတဲ့မှာစာတင်နေတဲ့ကလေးတွေကိုကြည့်ပြီးသနာမိပါတယ်။ဒီထက်ဆိုတာကအကြောင်းမှာစာတင်ပေးနေတဲ့အကြောင်းဆရာဆရာမတွေကအကြောင်းသားတွေကိုကျူရှင်ပြရင်အရင်နှစ်ကလိုဘာသာစုံမပြပဲတယောက်တစ်ဘာသာစီခွဲပြီးကျူရှင်ပြကြမယ်ဆိုပြီးတော့တိုင်ပင်နေကြလို့ပါတဲ့။ကျွန်တော်တို့ပြည်သူတွေကလက်လုံလက်စားတွေပါအခုအချိန်ကတပြည်လုံးမိုးခမုန်တိုင်းကြောင့်ပျက်စီးပြီးတော့နလန်မထူနိုင်ဖြစ်နေကြတဲ့အချိန်မှာအစိုးရဝန်ထမ်းဆရာဆရာမတချို့ကလောဘတက်နေကြတာကြောင့်သက်ဆိုင်ရာပညာရေးဌာနတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုဖြေရှင်းပေးစီခြင်းပါတယ်ဆိုပြီးတော့ပြပို့လာတာပါရှင်အခုဆက်ပြီးတော့ခရမ်းမြို့နယ်ကပြပို့လာတဲ့စာကိုတင်ပြခြင်းပါတယ် NUG အစိုးရနဲ့ NUG ပညာရေးဝန်ကြီးများရှင်ကျမကရန်ကုန်တောင်ပိုင်းခရိုင်ခရမ်းမြို့နယ်ကចောင်းသားမိခင်တူပါကျမတို့ကဆင်းရဲနွမ်းပါသူတွေဖြစ်တာကြောင့်ကလေးတွေကိုအွန်လိုင်းကနေစာမတင်ပေးနိုင်ပါဘူး။ဒါပေမဲ့ CDM ဆီယာမတွေနဲ့တော့ကျူရှင်တင်ပေးခဲ့ပါဗျ။ဒါပေမဲ့လည်းအရွယ်ရောက်နေကြပြီဖြစ်တဲ့သားနဲ့သမီးအတွက်နောင်ရေးကိုစိတ်မအေးနိုင်ပါဘူး။မိခင်တယောက်အနေနဲ့သားနဲ့သမီးရဲ့ပညာရေးကိုအများကြီးမျှော်လင့်ထားပါဗျ။တနိုင်ငံလုံးမှာရှိတဲ့ကျမတို့လိုចောင်းသားမိဘတွေအတွက်ဘာတွေလုပ်ရမလဲဆိုတာသိချင်ပါဗျ။စိတ်ဓာတ်တွေကြန့်ခိုင်နေပေမဲ့လည်းသားနဲ့သမီးအတွက်စိတ်ဖိစီးနေရပြီးစားမဝယ်အိပ်မပျော်ဖြစ်နေရတာကြောင့်NUG ပညာရေးဝန်ကြီးအနေနဲ့ဖြေကြားပေးဖို့တောင်းဆိုပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်